Welcome to the Voice of America in Burmese.
ညာကြမှာခင်ဗျာတရရှင်ပေါင်းဘေးရန်ရဲ့ကင်းရှင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2021ခုနှစ်ဧပြီလ25ရက်တနင်္ဂနွေနေ့ညပဲဒီလိုမြန်မာပိုင်းအစီအစဉ်လေးကိုည9:00နာရီကနေ10:00နာရီထိဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတရရှင်တို့နားဆင်ကြရမယ့်အစီအစဉ်လေးထဲမှာတော့
ဒီကောင်စီတမတော်ဘက်ကနေလည်းနဲ့ကြီးနဲ့တောင်ပြစ်တာမြင်းနေပိုင်းဆိုတော့သူတို့ကမြင်းပြင်းနဲ့ပြန်ပြက်တာတဲ့ချင်းချင်းတိုက်ပွဲတွေပြန်ဖြစ်တာအဲ့ဒီချိန်မှာတော့လေချောင်းကပြန်တိုက်ခိုက်တာရှိပါတယ
်ကျင်းရင်နဲ့မြန်မာစစ်ကောင်စီတပ်တွေကချင်းပြည်နယ်ဗမော်ခရိုင်အတွင်းမှာတိုက်ပွဲဖြစ်နေတဲ့တဲ့ဖမ်းဆီးနေနေမှုတွေကြားကပဲမုံရွာမန္တလေးတဝဲရန်ကုန်မြို့နယ်တချို့မှာဆန္ဒပြမှုတွေဆက်ရှိနေတဲ့တဲ့တွေကိုနားဆင်ကြရပါမယ်အပတ်စဉ်စီစဉ်နေမှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆက်သွယ်မေးမြန်းထားတဲ့မြန်မာအရေးဆွေးနွေးကဥစည်းသူအောင်မြင့်ရဲ့တဲ့တွေသုံးသက်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့တဲ့င်းစာတွေကတုတ်တအစီအစဉ်တွေထုတ်လွှင့်ပေးဖို့ရှိပါတယ်အခုတဲ့င်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမမြစင်အောင်တို့ကတင်ဆက်ပေးကြပါမယ်ခင်ဗျာမြန်မာစစ်တပ်ကအာဏာသိမ်းတာ3လနေပါရှိလာနေပြီးပြစ်ခတ်ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဒီနေ့မှလည်းဆက်အာဏာရှင်စန့်ကျင်ရေးနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံတဲ့ခြေတက်ဆန္ဒပြပွဲတွေနိုင်ငံတော်ကမြို့အတော်များများမှာပြုလုပ်ခဲ့ကြပါတယ်တနင်္လာရီတိုင်းလောင်းလုံမြို့ကအာယုံသပိတ်မှာဆက်အာဏာသိမ်းမှုစန့်ကျင်ရေးကြွေးကြော်ဆန္ဒပြနေကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါဒီကနေ့လောင်းလုံသပိတ်ပြစ်ခတ်ဖြိုခွဲခံခဲ့ရတာကြောင့်လူစုခွဲလိုက်ရပြီးတဲ့နောက်ဆန်ကက်တချို့တင်းစီခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တနင်္လာရီတိုင်းမြိတ်မြို့မှာလည်းတက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်5ဦးမနေ့ဧပြီလ24ရက်နေ့ညကဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်တိုက်စုံမှုတွေအများပြားရှိခဲ့တဲ့မန္တလေး၊မုံရွာနဲ့ကလေးမြို့တွေမှာလည်းဒီကနေ့ဆက်အာဏာသိမ်းမှုစန့်ကျင်ရေးနဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းချီတက်ဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။အလားတူပဲ KNY နဲ့စစ်တပ်အကြတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်အတွင်းကဖားကန့်နဲ့မိုးကောင်းမြို့တွေမှာလည်းအရင်နေ့တွေလိုပဲဆက်အာဏာသိမ်းမှုစန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းအတွင်းကလှိုင်းစမ်းကြောင်းတာမွေမြောက်တကုံစတဲ့မြို့နယ်တွေမှာလည်းဆက်အာဏာသိမ်းမှုစန့်ကျင်တဲ့လျှက်တပြက်ဆန္ဒပြပွဲသွေးတပိတ်အတန်တဲတပိတ်စတဲ့မတူညီတဲ့ပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာမြန်မာနိုင်ငံကဆက်အာဏာသိမ်းကောင်စီနဲ့အာဆီယံခေါင်းဆောင်တွေကြားစနေနေ့ကရရှိလိုက်တဲ့ CEO ပဲဆုံးဖြတ်ချက်ကိုမြန်မာနိုင်ငံကဒီမိုကရေစီရေးတက်ကြွလှရှားသူတွေကကန့်ကွက်လိုက်ကြပြီးအာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုဆက်လက်ပြုလုပ်သွားမယ်လို့ပြောပါတယ်အာဆီယံပဲဖြစ်ဖြစ်ကုလသမဂ္ဂပဲဖြစ်ဖြစ်အပြင်ကနေကြည့်ပြီးပြည်ပခါမဖြစ်ကြဖို့နဲ့ပြဿနာကိုပြည်လည်ရေးအတွက်ဆင်းရဲညီနိုင်ကြဖို့ဆိုတာတွေကိုပဲပြောကြမှာပါဒါပေမဲ့ဒီလိုပြောဆိုမှုတွေဟာမြေပြင်မှာတကယ်ဖြစ်ပျက်နေတာတွေကိုကိုးစားပြုခြင်းမရှိပါဘူးကျွန်တော်တို့ကတော့ဆန္ဒပြပွဲတွေကိုဆက်လုပ်သွားမှာပါဒီလိုလုပ်ဖို့အတွက်လည်းပြင်ဆင်ထားပါတယ်လို့ GSC အထွေထွေသပိတ်ပူးပေါင်းဆောင်ရွက်ရေးကော်မတီကမှခင်ဆန္ဒပြောတာကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်စနေနေ့ကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်တဲ့မြန်မာအရေးအာဆီယံခေါင်းဆောင်တွေရဲ့အရေးပေါ် CEO ဘက်ကနေအချက်၅ချက်ပါဆုံးဖြတ်ချက်ကိုသဘောတူခဲ့ကြအောင်ကြေညာချက်ထွက်လာတာနဲ့ပတ်သက်လို့လည်းဂျကာတာ CEO ဘက်ကမြန်မာပြည်သူတွေကိုစားပြုတဲ့ကိုယ်စားလှယ်တွေကိုအာဆီယံကမဖိတ်ခဲ့ုံနဲ့မကဘဲစစ်တပ်ကိုချွေးတိတ်တဲ့သဘောလှုပ်ဆောင်နေကြအောင် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဒေသဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ရဲ့ကြေညာချက်ကိုလည်း writer မှာကိုးကားဖော်ပြထားပါတယ်အာဆီယံရဲ့ဆွေးနွေးပွဲနိုင်ငံတစ်ခုဖြစ်တဲ့ဩစတြေးလျနိုင်ငံအနေနဲ့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုအပြုသဘောနဲ့ထောက်ခံပေးတော့မှာဖြစ်ပြီးအာဆီယံအနေနဲ့အချက်၅ချက်ပါဆုံးဖြတ်ချက်ကိုအများဆုံးအကောင့်ထဲဖော်ဖို့အတွက်တိုက်တွန်းကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးမရီစပိန်ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခန့်ပြည်လည်ရေးအတွက်အာဆီယံအနေနဲ့အရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်ပေးနိုင်လိမ့်မယ်လို့ဩစတြေးလျကယူဆကြောင်းလဲအမျိုးသမီးရေးရာဝန်ကြီးလည်းဖြစ်တဲ့မရီစပိန်ကပြောပါတယ်အာဆီယံခေါင်းဆောင်တွေရဲ့ CEO ဘက်ကထွက်ပေါ်လာတဲ့အချက်၅ချက်ပါဘုံသဘောတူညီချက်ကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံအတွက်အာဆီယံကလှုပ်ဆောင်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းစဉ်တွေအတွက်ဩစတြေးလျဒေါ်လာ၅သန်းကူညီပံ့ပိုးပေးသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းကတင်းမာမှုတွေရောကြရေးအတွက်ဩစတြေးလျအနေနဲ့အာဆီယံအပါအဝင်ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးမြန်မာနိုင်ငံပေါ်ထားရှိတဲ့ဩစတြေးလျမူဝါဒတွေထဲမှာပိတ်ဆို့အရေးယူရေးအပါအဝင်မြန်မာပြည်သူတွေရဲ့စန္ဒကိုပံ့ပိုးပေးမဲ့ policy တွေကိုပြင်ဆင်ချမှတ်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးမရစ်စပိန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ Kita
semua bangsa Indonesia menyampaikan kesedihan yang mendalam atas
musibah ini. Indonesia ထို့သဖြင့်ဒီရေငုပ်သင်္ဘောပေါ်ပါသွားကြတဲ့ရေရင်ဝန်ထမ်းနေရမိသားစုတွေအတွက်အမတန်မှပူဆွေးတော့ကဖြစ်ရတယ်ဆိုတာကိုပြောကြလိုပါတယ်လို့သမရဂျိုကိုဗီဒိုတို့ကဒီကနေ့ပြောကြခဲ့တာပါရေရင်ဝန်ထမ်း53ဦးပါတဲ့ဒီရေငုပ်သင်္ဘောဟာပြီးခဲ့တဲ့ဧပြီလ20ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေစတင်လိုက်ပြီးဖိုင်းတိုမီတာ30ဒီဂီဂါဟတ်၉၃၈၃၅ဖိုင်းတိုမီတာ30ဒီဂီဂါဟတ်၉၃၇၃၅ဖိုင်းတိုမီတာ90ဒီဂီဂါဟတ်၅၈၅တို့ဖြင့်စနစ်တရင်တွေမှာဖိုင်းလိုက်မီတာ190ဂီဂါဟတ်တင်အား9000ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် ကိုဗစ်-19ရိုက်ခတ်မှုဒဏ်ကိုအိန္ဒိယကအကြီးအကျယ်ရင်ဆိုင်နေရပြီလို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ရေဒီယိုမင်ကိုမှပြောကြားလိုက်ပါတယ်။အခုအိန္ဒိယမှာကိုဗစ်မျိုးဗီဇကွဲရောဂါပိုးအသစ်97နဲ့နေရာဖြစ်ပြီးပြီးခဲ့တဲ့24နာရီအတွင်းမှာတင်97သူ3000ကျော်ရှိပါတယ်။97ဟာဒီထက်လည်းပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးနေပါတယ်။အမေရိကန်အနေနဲ့အိ ကိုဗစ် -19 ကူးစက်သူ146သန်းကျော်နဲ့သေဆုံးသူက3သန်းကျော်ရှိပါတယ်။အမေရိကန်ကကူးစက်သူ32သန်းကျော်နဲ့အများဆုံးဖြစ်ပြီးအိန္ဒိယက18သန်းကျော်နဲ့ဘရာဇီးကကူးစက်သူ14သန်းကျော်ရှိပါတယ်ရှင်။ထိုင်းနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းမြင့်တက်လာတာဟာနှစ်ရက်စတိုင်ရှိနေပြီဖြစ်တာကြောင့်ကိုဗစ်တတိယလှိုင်းကိုကာကွယ်ဖို့အာဏာပိုင်တွေကကြိုးပမ်းနေပါတယ်။ကိုဗစ်မျိုးဗီဇကွဲအသစ်ပြန့်နှံ့နေတဲ့အိန္ဒိယကနေထိုင်းကိုလာရောက်တဲ့သူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်လျှော့ချကန့်သတ်လိုက်တယ်လို့ထိုင်းကိုဗစ် -19 တိုက်ဖျက်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။အခုတတိယလှိုင်းအစ25ရက်အတွင်းမှာပဲထိုင်းမှာကိုဗစ် -19 ကူးစက်သူ 24,000 ကျော်နဲ့သေဆုံးသူက46ယောက်ရှိပါတယ်။ဒါကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးတွေအနေနဲ့လိုအပ်ရင်အများပြည်သူတွေနဲ့သက်ဆိုင်တဲ့နေရာတွေကိုပိတ်ထားရမှာဖြစ်တယ်လို့ညမထွက်ရအမိန့်ထုတ်ဖို့လိုမယ်လို့ဝန်ကြီးချုပ်ပရယုတ်ချန်နိုချာကသူ့ရဲ့ Facebook စာမျက်နှာမှာစနေနေ့ကရေးသားပါတယ်။မြို့တော်ဘန်ကောက်မှာလည်းပန်းချီတွေအားကစားရုံတွေရုပ်ရှင်ရုံတွေနဲ့နေကလေးရင်းစင်တာတွေကိုဧပြီလ26ရက်နေ့ကနေပြီးတော့မေလ9ရက်နေ့အထိပိတ်ထားဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။ဈေးဝယ်စင်တာတွေကိုဖွင့်ထားပြီးမဲ့လည်းအချိန်ကန့်သတ်ထားတာပါ။အစောပိုင်းကတော့ထိုင်းနိုင်ငံမှာ COVID-19 ကူးစက်မှုကိုအကြမ်းအသင့်ထိန်းချုပ်ထားနိုင်တာဖြစ်ပြီးအခုရက်ပိုင်းတွေအတွင်းမှာကူးစက်မှုနှုန်းတိုးလာတာပါ။ယောဂလက္ခဏာမပြလဲယောဂကူးစက်ခံရရင်ဆေးရုံတက်ကူတာမှုခံယူဖို့အာဏာပိုင်တွေကစီကံချမှတ်ထားတဲ့အတွက်ဆေးရုံကတိမလုံလောက်မှကိုလည်းစိုးရိမ်နေကြပါတယ်။ဒါကြောင့်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့တိကျခွဲဆောင်ကြည့်ကာလကို14ရက်ကနေ10ရက်လျှော့ချဖို့အတွက်စဉ်းစားဖို့ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်ရှင်။တောင်တရုတ်ပင်လယ်ရေကြောင်းပိုင်နဲ့အငင်းပွားနေတဲ့ရေပိုင်နဲ့ထဲမှာသူတို့ပိုင်စီရင်ဆုံးဖြတ်ခွင့်နေပြီဆိုတာကိုပြသတဲ့ကြေညာမှုတစ်စိတ်တစ်ပိုင်းအဖြစ်ဖိလစ်ပိုင်ကမ်းခြေဆောင်တပ်တွေစီရင်လေ့ကျင့်နေပါတယ်။တဘာဝအရင်အမြင့်ပေါ်ကျွေဝါရဲ့ပင်လယ်ပြင်ပိုင်တဲ့ကိစ္စတရုတ်နဲ့တင်းမာမှုတွေတိုးလာနေတဲ့အချိန်မှာဖိလစ်ပိုင်သိမ်းထားတဲ့တီတူကျွန်းနဲ့တရုတ်ဘက်ကထိန်းချုပ်ထားတဲ့စကာဘိုရိုရှိုဝကျွန်းနဲ့အနားမှာဖိလစ်ပိုင်ကမ်းခြေဆောင်တပ်ကစီရင်လေ့ကျင့်တာပါပြီးခဲ့တဲ့လကစပရက်လီကျွန်းစုနားမှာရန်နဲ့ချီတဲ့တရုတ်တင်းမောတွေကိုတွေ့ခဲ့ရပြီးတဲ့နောက်နှစ်နိုင်ငံအကြမ်းတမ်းတမန်ရေးအရာနောက်ဆုံးငင်းခုမှုတွေပို့ပြီးတော့ကြီးထွားလာခဲ့တာဖြစ်ပါတယ်။တင်မောအများစုဟာအငင်းပွားနေတဲ့ကန်ယူရန်ဒေသအနီးမှာတွာလာနေခဲ့တာဖြစ်ပါတယ်။ပင်လယ်ပြင်တစ်ခုလုံးကိုသူတို့ပိုင်းလို့ပြောထားတဲ့တရုတ်နိုင်ငံကဒီတင်မောတွေကိုပြန်ခေါ်ဖို့ဖိလစ်ပိုင်ဘက်ကတောင်းဆိုတာကိုလက်မခံခဲ့ပါဘူး။ ဒီလေတွေဟာငါဖမ်းလေတွေလို့တရုတ်နိုင်ငံဘက်ကပြောပေမဲ့ရေတဲ့အညီမခံတဲ့အရသာတက်ခိုက်ရေးရည်ရည်နေဖြစ်တယ်လို့ဖိလစ်ပိုင်ဘက်ကပြောဆိုထားပါတယ်ရှင်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်အတွင်းငြိမ်းချမ်းရေးကိုချိန်ချောက်နေတယ်လို့ဥရောပသမဂ္ဂ EU ကစနေနေ့ကဝေဖန်ပြောဆိုလိုက်ပြီးတောင်တရုတ်ပင်လယ်တွေကနေမြေအငင်းပွားနိုင်ငံတွေအနေနဲ့2016ခုနှစ်ကုလသမဂ္ဂဆုံးဖြတ်ချက်ကိုလိုက်နာကြဖို့တိုက်တွန်းလိုက်ပါတယ်။တရုတ်တို့ရဲ့ကြီးထွားလာတဲ့အင်အားကိုတုံ့ပြန်ဖို့ရည်ရွယ်ပြီးပြီးခဲ့တဲ့သတင်းပတ်ကပဲ EU ကအင်ဒိုပစိဖိတ်ဒေသဆိုင်ရာမူဝါဒအသစ်ကိုထုတ်ပြန်ခဲ့ပါတယ်။ Julian Philippe လို့ဖိလစ်ပိုင်ကခေါ်တဲ့အငင်းပွားနေတဲ့ Wilson တနာကျောက်တန်းတွေနာကတရုတ်တင်မောတွေကိုဖယ်ရှားမပေးတာကြောင့်ဖိလစ်ပိုင်ကတောက်ကြံလေးကကန့်ကွက်ခဲ့တာပါ။အရန်စစ်တပ်ဖွဲ့တွေနဲ့အင်အားဖြည့်တင်းထားတယ်လို့ယူဆရတဲ့အဲဒီတင်မောတွေကချင်းချောက်မှုတွေပြည်လုံးနေတယ်လို့ဖိလစ်ပိုင်ကပြောပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာတင်းမာမှုတွေတိုးလာပြီးတော့ Wilson တနာကျောက်တန်းအနီးတရုတ်တင်မောတွေအများအပြားရှိနေတာဟာဒေတာရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့ EU ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကစနေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ငြိမ်းချမ်းရေးနဲ့လူငြိမ်းရေးကိုမတည်ငြိမ်ဖြစ်အောင်လုပ်နေတယ်ဆိုတဲ့ EU ရဲ့ဆွတ်ဆွဲချက်ကိုတရုတ်တို့ဘက်ကတော့လက်မခံဘဲနဲ့ညှင်းဆို့ထားပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာပါရှင်။ဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရပါမယ်။ဆီယနာတိန်ဆန့်ကျင်ရေးဆန္ဒပြမှုတွေကိုဖိနှိပ်ဖြိုခွဲဖမ်းဆီးနေတဲ့ကြားကပဲမြို့ကြီးတချို့မှာလူရင်းအားအနှင်းငယ်နဲ့ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေသေးတဲ့သတင်းကိုအရင်ဆုံးတင်ဆက်ပေးပါမယ်ရှင်
။ဆန္ဒပြသမိတ်တွေကိုစစ်ကောင်စီဘက်ကပြစ်ခတ်နေတဲ့ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဆီယနာတိန်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်မှာဒီနေ့ထိဆက်လက်ဖြစ်ပွားနေပါတယ်။မန္တလေးမုံရွာနဲ့တဝယ်မြို့တွေဘက်မှာတော့ဆန္ဒပြသပိတ်စစ်တောင်းတွေဆက်လက်ချီတက်ဆန္ဒပြခဲ့ကြပြီးတော့ရန်ကုန်မှာတော့မြို့နယ်တချို့မှာပျောက်ကြားသပိတ်တွေလုပ်ခဲ့ကြပါတယ်။ဒီကြောင်းပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။ဒီမနက်ကမှစစ်တပ်ကအာဏာသိမ်းတာအခုဆိုရင်ရပ်ပေါင်း80ကျော်လာပြီဖြစ်ပေမဲ့လည်းစစ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်ပြီးတော့ဖြစ်ပွားနေပါတယ်။မန္တလေးမြို့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂတက္ကသိုလ်ကျောင်းသားများသမဂ္ဂညတော်သပိတ်စစ်ကြောင်းဘုရားကြီးငြိမ်းချမ်းရေးသပိတ်စစ်ကြောင်းသမဝိုင်းမှာတက္ကသိုလ်ကျောင်းသားများသပိတ်စတဲ့သပိတ်စစ်ကြောင်းတွေပေါင်းထားတဲ့တပေါင်းစုသပိတ်စစ်ကြောင်းကအမျိုးသားညီညွတ်ရေးဆိုရအန်ယူဂျီကိုထောက်ခံတဲ့ဆိုင်းမုတ်တွေကိုကိုင်ဆောင်ပြီးတော့ဒီနေ့မှာဆိုင်းကလေးပါဝင်လမ်းလျှောက်ချီတက်ဆန္ဒပြတာတွေကိုလုပ်ခဲ့ကြပါတယ်။မုံရွာမြို့မှာဆိုရင်လည်းလုံခြုံရေးတွေတင်းကျပ်နေတဲ့ကြားကပဲမုံရွာရဲ့ပြည်မသပိတ်စစ်ကြောင်းဟာဆက်လက်ချီတက်ဆန္ဒပြခဲ့ကြပါတယ်။
လူအားလုံးပူပေါင်းတာဝန်ပြီးတော့လှုပ်ရှားနိုင်မယ်လှုပ်ရှားမှုတွေတခုလုပ်ပါအဲ့ဒါတော့ကျွန်တော်
ဒါကတော့ဘုံရဆန္ဒပြသပိတ်ခေါင်းဆောင်တူပြောပြသွားတာဖြစ်ပါလေဘုံရမျိုးကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့မျိုးကန်တူကလည်းဗီဒီယိုကိုအခုလိုပြောပါလေ
ဟိုဒီသူကမျိုးတွင်းမှာတော့လုံချုံရေးတွေအကုန်လုံးတင်းကျပ်ထားတယ်တင်းကျပ်မှာမင်းညားကလည်းညဦးစံမှာဟိုဘုံပေါက်ကိုဖြစ်ထားတော့လေဒါဟိုမျိုးတွင်းပတ်ပတ်လည်းဆက်နေတယ်ဒါသပိတ်စစ်ကြောင်းကတော့မျိုးပြင်ကြွာလေးတွေကတကုံမျိုးရင်းပတ်ပတ်လေပေါ့နော်ဒီကြွာလေးကတစ်ဆင့်ကျွန်တော်တပိတ်စစ်ကြောင်းဆက်ထွက်နေတဲ့စစ်ကြောင်းတွေတခုမကောက်ဘူးနော်ခွဲပြီးဆက်ထွက်နေတာပဲအင်းအားတော့တိတ်အများကြီးတော့မဟုတ်ဘူးပေါ့ဒါဒီနေ့တော့ဆိုင်ကယ်တပိတ်စစ်ကြောင်းတာပေါ့နော်ဒီတရားဝင်ကျင်ပေါ့နော်အဲ့လောက်ဆောင်ဝင်ကျင်နေပဲကျွန်တော်ဟိုဆက်ရန်နေရတယ်ပေါ့
စလားပြတဲ့အင်အားတွေယုံနေသွားခြင်းမရှိပေမဲ့လည်းစစ်ကောင်စီဘက်ကမြို့ဝင်ထွက်တွေနဲ့မြို့တွင်းနေရအထောင်များမှာအရက်ဝတ်တွေအိမ်စည်းကားတွေနဲ့ဖမ်းဆီးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်လှုပ်လာနေတာကြောင့်ဆန္ဒပြသပိတ်စစ်ကြောင်းတွေကိုကိုရရက်ကွက်အလိုက်ခြေရွာလိုက်လှုပ်ဆောင်နေရတယ်လို့သူကပြောပါတယ်။ဘုံရမျိုးမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့သူကအခုလိုဆက်ပြောပါတယ်
။သူကအဖမ်းဆီးအခြေအနေကအခုဘလော့စဲချက်နေတာကြောင့်ဒီဘသူ့ကိုဘသူ့ဦးတည်ဖမ်းတာမျိုးမဟုတ်ဘဲနဲ့တွေ့တဲ့သူကိုဖမ်းတဲ့ပုံစံမျိုးဖြစ်နေတယ်ကြာ။လမ်းထွက်တဲ့သူတွေညမှာရှစ်ကြော်သားတွေလမ်းထွက်တဲ့သူတွေဖမ်းတယ်။အဲ့လိုပဲသူကသူအိမ်ထဲကနေတဲ့သူတွေလည်းတခါဒီသူမကြည့်ရင်ကောက်ခံရင်ဖမ်းတာပဲ။တခါလေးမှဒီပေါ်တာဆွဲသူကိုဆွဲခေါ်သွားတယ်ဆွဲခေါ်သွားပြီးလမ်းနေရှင်းခိုင်းတာတို့ဒီတပိတ်တမားတွေလောက်ခဲ့တဲ့ပုံတော့စာရီတို့နောက်ကျစေးတွေဖြတ်ခိုင်းတာတို့ဟိုအဲ့ဒါမျိုးတွေကျုပ်တာများတယ်ကြ
။ရန်ကုန်မှာတော့တောင်တကုံမြောက်တကုံတောင်ဥကလာသာဂီတစမ်းကြောင်းတောင်မွေလှိုင်းရွှေပြည်သာမြို့နယ်တွေမှာဆန္ဒပြတဲ့သူတွေဟာအချိန်ကန့်သတ်တဲ့ဆရာနာရှင်စန့်ကျင်သပိတ်တွေကိုနှီးမျိုးစုံနဲ့ဆက်ပြီးတော့လုပ်ခဲ့ကြပါတယ်။ဒါပြင်တနင်္လာရီတိုင်းဘက်ကတဝဲနဲ့လောင်းလုံမြို့တွေဘက်မှာလည်းဒီနေ့မှာတော့ဆန္ဒပြတာတွေဆက်ရှိနေခဲ့ပြီးတော့လောင်းလုံမြို့မှာတော့ဆန္ဒပြတဲ့သူတွေတော်များများမြို့အနှံ့ကိုဆိုင်ကယ်တွေနဲ့လှည့်လည်ဆန္ဒပြတာတွေစီးကျဆန္ဒပြတာတွေကိုလုပ်ခဲ့ကြပါတယ်။ ဒါပြင်နိုင်ငံတော်မှာဆိုရင်လည်းရွှေဘူစလင်းကြီးရွှေကူဖားကမိုးကောင်းနမတီမြင်းကျန်ပြင်ဦးလွင်ညာဦးပခုတ်ကူပသိမ်ညောင်းမြကြိုက်သူပေါင်စားတဲ့မျိုးတွေမှာလည်းဆရာနာရှင်စန်းကြီးတပိတ်တွေကိုဆက်ပြီးတော့လုတ်ခဲ့ကြပါတယ်အချိန်ထဲမှာပဲစစ်ကောင်စီဘက်ကဖမ်းဆီးတာတွေကိုဆက်လက်လုတ်ဆောင်နေပြီးတော့ဒီနေ့မှာတော့တန်လျင်ပို့ချာနယ်နဲ့အေရီဒါအဖြစ်လုတ်ခဲ့ဘူးတဲ့မတူတူသားကို champa, Pukangelu, they don't do Uyha, Gusuy, Konya, Jodavi, Chibio, Panzi Kantara, Dugara, Donaljo, Shielu, Nangay Jenama Kuni, Song Shao Yi, Abibiga, Tobian Tower, Kmya, Jano Yanaima.
ဒီနယ်ပမောခရိုင်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ကချင်လွတ်လပ်ရေးတရားရေးတို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲတွင်ဒေသခံတွေထိခိုက်မှုတွေလည်းရှိနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါကချင်လွတ်လပ်ရေးတပ်တရားရေးတင်းယူထားတဲ့ပမောခရိုင်မူမောင်မြို့နယ်ရွာသက်ရွာမြင့်နေချင်းဆိုင်တောင်ကုန်းကိုမြန်မာတပ်မတော်ဘက်ကပြန်လည်သိမ်းပိုက်နို
ဟိုလေနေနဲ့ဘုံလာတွေ့ဒီမနေ့ရောက်လို့အနေအရဟိုရမိုးချိုးခိပ
ါခရင်ရေပြန်ချင်ရေးတာဝန်ခံသူဘူးမူးကြီးတော်ဘူးကတော့မြို့သိရွာပဲဖြစ်ပွားတဲ့တိုက်ပွဲရှင်တွေဆိုတော့အခုလို့ပြောပါတယ
်မနေ့ကမနေ့ပေါ်တော့6နာရီကျော်ချိန်ကနေစဖြစ်တဲ့သာဖြစ်တဲ့အချိန်မှာတော့ဒီကွန်ဖီတာမတော်ဘက်ကနေလည်းကြီးနဲ့လမ်းပစ်တာမြင်းနေပိုင်းဆိုတော့သူတို့ကမြင်းတင်နဲ့ပြန်ပစ်တာတဲ့ချင်းချင်းတိုက်ပွဲတွေပြန်ဖြစ်တာအဲ့ဒီအချိန်မှာတော့လေကြောင်းကပြန်တိုက်ခိုက်တာရှိပါတယ်လေကြောင်းတွေကတော့ jet fighter တို့ helicopter တွေတာရှိပါတယ်မင်းက9နာရီအထိပေါ့နော်ဒီလေကြောင်းနဲ့တိုက်တာရှိပါတယ်
လက်ရှိဖြစ်ပွားနေတဲ့ဒေရခေါ်ဆလောင်ကုန်းခေါ်တာဝါတိုင်ကုန်းတိုက်ပွဲတွင်နှစ်ဖက်စီကမှုကတော့အတိမပြုတ်နိုင်သေးဘူးလို့သူဘူးမူကြီးတော်ဘူးကဆိုပါတယ်။လက်ရှိဗမော်မိုးမောက်ဒေါ်ဖုံးရံဘက်မှာတော့မြန်မာစစ်တပ်ကနေအင်အားတိုးချဲ့ထားတဲ့အနေအထားမှာရှိနေပါတယ်။မနေ့ကညနေပိုင်းမှာလည်းဗမော်မြို့တက္ကသိုလ်နီးနန့်ခမ်းကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ KIA တပ်တို့ကြားပစ်ကတ်မှုတွင်ရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဗမော်ဒေရခန်ဒူးကပြောပါတယ်။
ဒီကနေ့ပိုင်းမှာနမ်ခါပေါ့တက္ကသိုလ်မရောက်ခင်လားပြန်ဒီနေ့တိုက်ပွဲဖြစ်တယ်ရက်သားတော့3ယောက်ထိသွားတယ်။တန်ရရတာဟောဒီယောက်ကဆွေးရတယ်။အဲဒီနေ့ဒီနေ့ကဘယ်လောက်ချိကြလဲကျွန်တော်တို့ကြားမသိရအောင်
နံပါတ်ရန်ဒီရောက်လာတဲ့မြန်မာစစ်ရင်တန်းကို KNA ပြည်သူ့စစ်တပ်ဖွဲ့ကနေပြစ်ခတ်တာဖြစ်ပြီးမြန်မာစစ်တပ်ဘက်ကပြန်လည်ပြစ်ခတ်ရမှာရော်တာတချို့ထိခိုက်မှုရှိခဲ့တယ်လို့ဒေတာခန်တွေကဆိုပါတယ်မြန်မာစစ်တပ်နဲ့ KNA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့စစ်ရေးသင်းမှခဲ့တဲ့ကချင်ပြည်နယ်ပေါ်မော်ခရိုင်မိုးမောင်းမြို့နယ်မှာပြီးခဲ့တဲ့ဧပြီလတတိယပတ်ကစပြီးတော့ဒေတာခန်ရော်တာထောင်နဲ့ချီစစ်ပွဲတင်းရှောင်နေရပါတယ်ပေါ်မော်မြို့ဘုန်းကြီးကျောင်းမိုးမောင်းမြို့ KPC အတင်းတော်မှာနဲ့မန္တောင်ဆိုတဲ့ရှမ်းရွာမှာစစ်ရှောင်းနှောင်းဆောင်ကျော်ကျော်တင်းရှောင်ရောက်ရှိနေတာပါမိုးမောင်းမြို့နဲ့မှာတပတ်ခန့်တိုက်ပွဲရတ်နေရာကနေအခုလိုတိုက်ပွဲပြန်ဖြစ်လာတဲ့အတွက်စစ်ရှောင်းတွေနေရာမပြောင်းရဲကြသေးဘူးလို့မိုးမောင်းဒေသခံလူကပြောပါတယ
်တချို့ကျတော့လည်းပြန်ကျင်နေပြန်ဖို့လည်းခံကျင်နေတယ်ပေါ့လေဒီအပိုင်းထက်မှာတိုက်ပွဲကတည်းရင်းနေညွှန်းတော့ဒါမှလည်းမနေ့ကပြန်ဆက်ဖြစ်တဲ့အခါကျတော့တို့တို့ကပြန်ဖို့ကတော့ပြန်နောက်ပြန်ဆုတ်ခါရတာပေါ့
ဒီကတဲ့ဧပြီလ10ရက်နေ့မှာမိုးမောင်းမြို့နယ်တွင် KIA နဲ့နတ်ဆက်ကစစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်မှုကြောင့်အရသာ၄ဦးတိတ်ဆုံးခဲ့ပြီးတိုက်လေရင်နဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းနဲ့လူနေအိမ်ခြေတချို့ပျက်စီးဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။2013ခုနှစ်တုန်းကလည်းမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့ကြောပြန်ဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းမိုးမောင်းမြို့နယ်ကရွာသားတွေစစ်ပွေးတိမ်းရှောင်နေရတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။သရှိကချင်းပြည်နယ်တွင်စစ်ရေးသိမ်းမှနေတဲ့အချိန်လေးကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ကချင်းပြည်နယ်ထက်မှပမော်၊မိုးမောက်၊ဝိုင်းမော်၊အင်ဂျန်ရန်ဖန်ကမြို့နယ်ဘက်မှမြန်မာစစ်တပ်နဲ့ KIA ကချင်းလွတ်လပ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်။အလားတူရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်နန့်ဆန်မြို့နယ်မှာဧပြီလ23ရက်နေ့မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဧပြီလ22ရက်နေ့မှာလင်းကြီးကျိုင်မိုးနယ်မြို့နယ်လွယ်လင်ခရိုင်နန့်ဆန်မြို့နယ်နဲ့ကြီးသီးမြို့နယ်မိုင်းနောင်မြို့နယ်ခွဲတွင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ကျွန်တော်နိုင်ကုန်နေဗီယူအီမြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
က်ပြီးတော့ first season အစီအစဉ်တွေကိုတင်ဆက်ပြီးပါမယ်။အရင်ဆုံးတော့မြမကြီးအစီအစဉ်ကိုတင်ဆက်ပြီးမှာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာစနေနေ့တုန်းကပြုလုပ်ခဲ့တဲ့မြမကြီးအာဆီယံခေါင်းဆောင်များအစည်းအဝေးမှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားညှိနှိုင်းချက်ကိုအာဆီယံတာဝန်ရှိသူတွေဘက်ကဖတ်ကြားခဲ့တယ်လို့ NUG ငွေကြေးဥက္ကဋ္ဌဒေါ်စင်မောင်က VUE ကိုပြောပါတယ်။အစည်းအဝေးမှာလူကိုယ်တိုင်တက်ရောက်နေတဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာမြမပြည်သူတွေအနှင်းထားတဲ့အာဏာကိုအကြမ်းဖက်လူထားသူဖြစ်တဲ့ဆိုတာကိုသတိပေးရရောက်ခဲ့တယ်လို့လည်းသူကပြောပါတယ်။မြမကြီးအာဆီယံထူးဆီးဝေးရလတ်ပေါ်ဒေါ်စင်မောင်ကိုမန်ရင်နိုင်ငံကနေပြီးတော့ဆက်သွယ်မေးမြန်းထားတာဒီပတ်မြမကြီးစနေကံဖြစ်နေတင်ဆက်လိုက်ပါတယ
်။မင်္ဂလာပါဒေါ်စင်မောင်ရှင်
။ဟုတ်ကဲ့မင်္ဂလာပါ
မြမအရေးဒီအာဆီယံအထူးစည်းဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပသွားတယ်။နောက်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လည်းလူကိုယ်တိုင်သွားပြီးတက်ရောက်ပါတယ်။ဆိုတော့ဒီမြမအရေးအာဆီယံအထူးစည်းဝေးရဲ့အခုဒီရလဒ်ကိုပေါ့နော်ဒေါ်စင်မောင်တို့ဘယ်လိုမြင်ပါလဲရှင
်။ကြိုပြီးတော့ညှော်လင့်ထားတဲ့အတိုင်းပါပဲ။အတိကျတဲ့အရေးရာတဲ့အချက်လက်တွေတော့မဟုတ်ပါဘူး။ဟိုအထူးအဖြစ်တော့ခုနကလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့နေပေးမယ်ဆိုတာမျိုးတွေနောက်ပြီးတော့ဒီ special envoy ပေါ့လေအဓိကတော့ UN special envoy ကိုတော့မဝင်ခွင့်မပေးလုံးပိုင်းဝင်မပေးတဲ့အခြေအနေမျိုးမှာအခုအာဆီယံကနေပြီးတော့ envoy တော့မယ်ဆိုတာကကျမတို့ဒီအတွက်ကတိတ်ပြီးတော့မျှော်လင့်စရာမရှိပါဘူး။အဲနောက်တစ်ခုကပထမဆုံးအချက်ပေါ့နော်ဒီ5 consensus ရဲ့ပထမဆုံးအချက်မှာပါတဲ့ခုန all parties share exercise utmost restraint ဆိုရယ် all parties လို့ပြောလိုက်တာဟာကိုကဒါပြည်သူလူထုတစ်ဖက်သက်စစ်တပ်ရဲ့အကြမ်းဖက်ခံရတဲ့ပြည်သူလူထုတွေရဲ့ခံစားချက်တွေဖြစ်ပေါ်နေရတဲ့လက်တွေ့လက်ရှိပကတိတရားကိုမျက်ကွယ်ပြုထားတဲ့အချက်လက်လို့ကျွန်မမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မနေ့ရနေမဲ့အခုအာဆီယံကဒီ consensus ထုတ်ပြီးညနေပိုင်းနေမဲ့เนาะဒီမှာတန်ဘူးငင်းရန်စွာနဲ့တန်ပုံးပြီးပြီးတော့ဆန္ဒထုတ်ပေါ်တဲ့အမျိုးသမီးတွေကိုလမ်းမပေါ်ပြီးတော့အတင်းပြားပြီးတော့တချင်းဆိုခိုင်းနေကခိုင်းနေဆိုတဲ့တကယ်အာရုံတွေကိုပြတ်ပြားစေတဲ့ဇက်ဖတ်မှုတွေပေါ့เนาะ။လုံးတဲ့ကိစ္စမျိုးတွေကဆက်ဖြစ်နေတယ်။ဖန်စီထိန်းသိမ်းမှုတွေကလည်းဆက်ဖြစ်နေတယ်ဆိုတော့ဒါတစ်ဖက်သက်ဖြစ်နေရတာပေါ့မှာဘာကြောင့် all parties လို့တွန်းရတာလဲဆိုတော့ဒါဟာအာဆီယံကိုနိုင်ကိုနိုင်ကိုကဒီမှာပြည်တွင်းမှာဖြစ်ပေါ်နေတဲ့ဒီအာဆီယံ people လို့ပြည့်ရဲ့အစိတ်ပိုင်းဖြစ်တဲ့ပြည်သူလူထုရဲ့အတန်ကိုပူဇော်ပြုနိုင်ခြင်းမရှိတဲ့ consensus လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်။
အဲ့တော့အာဆီယံကအထူးစည်းဝေးမတိုင်ခင်မှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းသူတို့ဆက်သွယ်တယ်လို့ကြားရရှင်။အဲ့ဒါလည်းဟုတ်မဟုတ်ပေါ့နော်ဒေါ်စင်မာအောင်တို့အာဆီယံဘက်ကဟိုဆက်သွယ်ခြင်းရှိမရှိပေါ့နော်သိလို့ရမှာရှင်။
ပြရပါတယ်ကျမတို့အခုအာဆီယံရဲ့ဥက္ကဋ္ဌ chairperson ကိုလည်းကျမတို့ NUG ကနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ကျမတို့စာပေးပို့ပါတယ်အဲ့ statement ကိုလည်းဖတ်သွားတယ်လို့ကျမတို့တတိယပြန်လဲသိရှိရပါတယ်ထို့အတူအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတော်ကလည်းဆက်သွယ်ပြီးတော့ဗမာကြီးအစည်းအဝေးမှာပြောချင်လေ NUG ရဲ့အသံကိုသူတို့ offer လုပ်ပါတယ်အဲအထူးသဖြင့်အစည်းအဝေးမလုပ်ခင်နိုင်ငံသားရေးဝန်ကြီးရဲ့အစည်းအဝေးညနေပိုင်းမှာရှိတယ်ပေါ့နော်အစည်းအဝေးမတိုင်ခင်တရက်ညနေမှာဒူတာတွေကိုနိုင်ငံသားရေးဝန်ကြီးတွေအားလုံးစီကိုသူတို့ဖြန့်ဝေပေးပါတယ်ဆိုတော့ပြောရလို့ရှိရင်အဲဆက်သွယ်ရင်ဆိုတော့အဲ့ဒီလိုမျိုးဆက်သွယ်ပြီးတော့ကျမတို့စီရဲ့အတန်ဘာပြောချင်လဲဒီစီဝေးမှာဘာပြောချင်လဲဆိုပြီးတော့ offer လောက်တာရှိပါတယ်ဆိုတော့အဲ့ဒီ offer ကိုဟိုကျွန်တော်တို့ရရှိခဲ့ပါတယ်အင်ဒိုနီးရှားစီကနေပြီးတော့လေ
အဲ့တော့ဟို NUG ဘက်ကကြတော့သူတို့အဲ့ဒီအထူးစည်းဝေးမှာ NUG ရဲ့သဘောထားကိုသူတို့ဖတ်သွားတယ်လို့ကြားရဲဆိုတာအဲ့ဒါအတိအကျသူတို့ပြန်ပြောသေးလား
ဟုတ်ကဲ့ဒါကပဲအစည်းအဝေးဖြစ်တဲ့အတွက်ကြောင့်မလို့တော့ဒါအကုန်လုံးကိုတော့သူတို့အပြင်ကိုထုတ်ပြန်တာမရှိပါဘူးအဲကျွန်တော်တို့ဆက်သွယ်နေတဲ့ချက်ကနေပြီးတော့ဒီဟာကိုသူတို့တင်ပြသွားတယ်ဖတ်ကြားသွားတယ်ပြီးတော့ကျွန်တော်တို့သတင်းပြန်သိရပါတယ်
အဲ့တော့ NUG ကပေါ့နော်အဲ့ဒီအထူးစည်းဝေးတဲ့အပွဲအတွက်ကိုအဓိကဘာတွေတင်ပြခဲ့လဲရှင
်အဓိကတော့စစ်တပ်အာဏာသိမ်းမှုကိုနောက်ပြီးတော့စစ်ကောင်စီကိုအတိမတ်အကြည့်ပေါ်ရဲ့နောက်ပြီးတော့ဖန်စီထိမ့်သိမ်းထားတဲ့เนาะဟိုခေါင်းဆောင်တွေအပါအဝင်တရားလက်လို့ဖန်စီထိမ့်သိမ်းထားရတဲ့ခံရတဲ့သူတွေအားလုံးကိုပြန်လို့ဖို့ခုနဒီအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လို့ပေါ့เนาะဆိုတော့နောက်ပြီးတော့အာဆီယံချာတာမှာပါတဲ့အတိုင်းအန်ကွန်စတီကျူရှင်နယ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီခြေဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ဖဲတဲ့လောက်ခဲ့တဲ့စစ်ကောင်စီကိုအတိမတ်မပြုတ်ဖို့နောက်ပြီးတော့သတိထားဖို့လို့ဒီအာဆီယံရဲ့ဒီအစည်းအဝေးနဲ့ဒီဟာတွေကအချိန်ဆွဲတာမျိုးစစ်ကောင်စီရဲ့အတုံးချတာမခံရဘူးလို့ဆိုပြီးတော့ကျွန်တော်တို့ message ကြီးပေးခဲ့ပါတယ်
။ဘာဖြစ်ပြောပေါ့နော်အာဆီယံကအခုလိုမြမအရေးကိစ္စကိုသူတို့လေးနဲ့ထားပြီးတော့ဆောင်ရွက်လာတဲ့ကိစ္စပေါ့နော်။ထိုင်းဝန်ကြီးချုပ်နဲ့ဖိလစ်ပိုင်တမရအလွဲပြီးတော့ဂျန်တဲ့နိုင်ငံတွေကနော်ဝန်ကြီးချုပ်တို့တမရတို့ကိုယ်တိုင်တက်ရောက်ခဲ့တဲ့အစည်းအဝေးအနေထားမှာပေါ့နော်။အဲ့တော့သူတို့မြမအရေးကိုအခုသူတို့ဘလို့ဆက်လက်ကင်တွယ်သွားမယ်ဆိုတဲ့အပိုင်းမှာလည်းတစ်ဖက်မှာလည်းအခုဒေါ်စင်မောင်တို့တုံ့တက်တာကအာဆီယံဘက်ကဆောင်ရွက်ချက်တွေက
ที่ยามุมชินายบุสุลุชินเชื่อใจปอนอ่ะคุณยามาเยี่ยนนั่งเงินกับปากกาไปลูสังเวียตัวปุ๊บเดี๋ยวจะมาลุมยินเลยเช่นปัทวีนั่งเงี้ยอันนี้ท่าอย่างอยู่ปอนแต่ว่าที่นั่งเงี้ยนี่อันนี้ท่าอย่างอยู่จะมารู้ที่สามจุดเลยอ่ะที่ถึงอ่ะไม่สามจุดเลยอ่ะเช่นปอนที่เล่มขันอ่ะที่ห้าเล่มขันอ่ะน้อง จำารู้ที่ดูรูโกรังว่าที่เสกองสีอาณาเตียนาเนี่ยมาดีน้องเธออาณาเชนเดจอดแบบสู้จอดแต่เนี่ยเลยไหมที่แต่เนี่ยอายุจำารู้แค่เชนิจาระเพียสู้รอดแต่แค่กูปอนอ๋อแกนี่เพียก็พี่เนี่ยเส้นแม่พี่ลาเลยตัวเราพี่ดูน่าเอ็นอาเนี่ยจำารู้พี่ดูรูเนี่ยจูรูอากูมีตาอินยูเอสุยาอภัยกับจูรูอาลูวายเนี่ยพี่รออู้อู้คงกูอาเนี่ยจำารู้ที่ก็ช่วงจ้ามาเพียเจอันนี้ก็ช่วงเนี่ยกิสอะไรปอมาทั้งยังนี่ก็ว่าปอนอ๋อเชนยาลาบูรูที่แม ni ni ama, kerja. Soro, pinga aku, cuma ru aku ru, longso aku bi cuma ru bapa malu pun ni ru, macam apa? Cuma ru baga, adika, aje kurang di ye, jang leh tu. กูได้ดูเจ้าเชื่อสิ่งก็ซาลุโลว์มานั่งเงี้ยยาตาวุ้งชิ่งเลยอุตส่าห์มุ่งไปเลยอันนี้จีอับปางเว้ยตัวเจ้าเชื่อนั่งเงี้ยดูนั่งเงี้ยได้เลยอะไรตัวเรื่องตัวนั่นเองทั่วไปเลยเสร็จแล้วพี่เราจะมาโอบิแต่มาบุจะมาลูกอันนี้สิบุโอบิเราสูสีบุโอบิเราเจ้าเชื่อขนาดมุ่งโอบิเราเยี่ยจีลาบาร์เลยเต็มเช่นกันแล้วดูที่อัตตะกับเป็นทั่วไปนั่งเงี้ยนี่ท่าอย่างเยี่ยจีเอ็มยี่เจนนั่งเงี้ยนี่อับปางเลยจะมาลูกแต่งบีเอ คุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดมุคุณชูโตเดม
ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့တဘောထားထုတ်ပြန်ချက်ကိုပေါ့နော်သူတို့ဟိုဒီစီဝေးမှာဗိုလ်ချုပ်မှုကြီးမရောက်နိုင်ရှေ့မှာပဲဒါဟိုသူတို့ဖက်ချပေးခဲ့တယ်ဆိုတဲ့အနေထားမှာရောဟိုဘာဖြစ်ပြောပေါ့နော်အာဆီယံဘက်ကနောက်ပြီးတော့ဒီဗိုလ်ချုပ်မှုကြီးမရောက်နိုင်လဲသူတို့တိုက်တွန်းတဲ့အထဲမှာဒီသက်ဆိုင်သူအားလုံးရဲ့ဆွေးနွေးဖို့ပေါ့နော်အခုဒီအာဆီယံရဲ့အထူးကိုယ်စားလှယ်
ซึ่งก่อนที่ตัวส่วนนี้จะเล็ดอยู่เย็นเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเดียวเ ตู้โกไรงะตู้อม้าหิงโกอิญวินคันยะเมพี่รอตาวันอยู่อ่ะเมตาวันคันยะเมถ้าสมมุติจมารุสกาเปียวโกแล้วก็ป่วยตัวมาဖြစ်ပါတယ်အဲ့တော့ပြည်သူလူထုအပေါ်မှာเนาะလူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုထပ်ထပ်ဆာကကျူးလွန်ခဲ့တဲ့သူတရားမယ်ကျမတို့ကဦးရဖားရောင်းစကားပြောဖို့အစီအစဉ်မရှိပါဘူးတကယ်အေးကဒါလောက်ကြီးနဲ့တွဲဆုံဆွေးနွေးရတဲ့ဒီနေ့ဖြည့်ရှင်းရမယ်ဆိုတော့ကျမတို့လက်ခံပ ဆက်လက်ပြီးတော့ကျူးလွန်နေတဲ့အဲရာဇဝတ်တာသမိုင်းဖြစ်နေတဲ့ခေါင်းဆောင်တွေနဲ့တော့ကျမတို့စကားပြောဖို့ခက်ပါတယ်ပထမဆုံးစကားပြောဖို့ဆိုရင်စစ်ကောင်စီကိုယ်တိုင်ကသူတို့ဂျူးလွန်ခဲ့တဲ့သူဒါမှမဟုတ်ခေါင်းဆောင်တွေကိုဖယ်ရှားပြီးတော့အမှန်တကယ်သူ့ပြည်ကြောင်းလေးနဲ့တကယ်ကိုဒီမိုကရေစီအတွက်ကူပြောင်းရေးထုတ်သူပြည်သူလူထုနဲ့တိုင်းသားတွေလိုအပ်နေတဲ့ပန်းနိုင်ကိုသူတို့
ော်ဘယ်လိုတွေ့ရလဲရှင
်အဓိကတော့ကျွန်တော်တို့2020ရွေးကောက်ပွဲမှာရွေးကောက်တင်ရောက်ခံထားရတယ်လို့တော်ကိုစတယ်ကြီးဖြစ်တယ်ရွေးကောက်ပွဲရလဲကိုတို့အတိအမှတ်ပြုတယ်ဆိုရယ်စတန်ကနေရက်ပြီးတော့မှာဒီရွေးကောက်တင်ရောက်ခံထားရတယ်လို့တော်ကိုစတယ်ကြီးဟိုအခြေပြုပြီးတော့လွတ်တော်ကိုယ်စားလှယ်ကနေပြီးတော့အင်ရှိတ်လုပ်ထားတယ်။တော့တကယ်ဟိုတိုင်းသားတွေနိုင်ငံရေးပါတီတွေနဲ့စတိတ်ဟိုလာတွေအကုန်လုံးနဲ့စကားပြောဆွေးနွေးပြီးတော့ထွက်ပေါ်လာတဲ့ NUG အပေါ်မှာလည်းသူတို့ဆက်လက်ပြီးတော့ဒီရဲ့အတန်တွေကိုတော့နားထောင်သွားဖို့လို့ ใช่ป่ะเนี่ยที่เราไปทำเราหน้าเลยคุณอาเซียนพีเอชบอกเนาะที่ก็ที่ที่เขาติดเงาแข่งตัวโคเซเลดีเนี่ยก็ได้กันตัวเซเลบิสองวันนี้ใช่ตัวจมารุอาเซียนมาเลยปาลิมันเจอรี่อาเซียนปาลิมันเจอรี่กรุ๊ปสุดใช่ป่ะแต่จมารุตัวโคเซเลยของอะไรอ่ะปีเกอร์งานนี่ก็ได้กันตัวตัวที่ตัวเช่นเส้นสายสายมือมาอาเซียนปาลิมันเนี่ยเลยเส้นสายสายนี่ใช่เลยไอ้ตัวที่เดียวมือกูอาเซียนกูรังงานยิ่งไปรู้ไปยาวอ่ะอันนี้ก็จะมือรู้ตัวบลูเบน
บ่เนาะนั่นไงอย่างกองทุนภาษีพิเศษอะไรสิเดี๋ยวสิเอ๋จมารู้อยากที่ดีมูพี่ดูรู้อยากจะก้าวเดินเอาทางเลยแม้แต่กี่ประมาณอาเซียนกูเลยค่ะยิ่งไปรู้ไม่ยากหรอกเนาะจมารู้กูเนี่ยสถานะพี่เอาไปเนี่ยเนาะเดี๋ยวมาดีเอ๋จะคุยเอาเองกูนะกูเชื่อเรื่องไหมสถานะพี่เอาไหมรู้ไหมสูรุษเนาะอาเซียนนี่เนี่ยแหละแค่ที่ตัวมาเลยอ่ะกูดีปัจจุบันมุ่งจีไม่เอาอะไรกูไรบ่เนาะ
อินโดนีเซียนั่งเอาตัวพี่อาเซียนทูซีเวกูแต่ตัวก็ต้องได้ชัดดีเรามาบ่เนาะปัจจุบันมุ่งจีไม่เอาอะไรตัวดอกโอ้แต่ชูบ่าวยาบาร์เรสูเรต้องได้ชัดดีเสียสุดที่พ่อมาอ๋อจะสิมาอุ้มปลุกยันเลยเช่นแต่เราเชื่อเลยมาเลยเชื่อเลยมาเลยสุดแต่พักการเลยอาเซียนกังซองในนี้เราอาเซียนที่ตารุนั่งเงินกู้เยอะแยะต่างกูแต่ตัวจูซ่าพี่อ๋อพี่ชินเนี่ยอาทงมูลูรอดเจ้าลุยันแต่พักการเลยที่สิกังซีกังซองในนี้เรา ตัวด้วยเลยจู่มีอะไรมาชี้เป็นเรื่องตัวเต็มหาเราไม่เข้าหูแต่ถ้าเอามาแต่ถ้าพ่อรู้อยู่ซาลูตัวด้วยแล้วเชื่อมาบ่ผ่านไปแล้วเลยจ้ะตามมาที่สิกังซีกังซองในนี้เนี่ยที่เป็นมาเยาว์ชีเนี่ยตามมาบ่เนาะแต่มาจีเนี่ยเราหมาด้วยสองคนกูจริงๆยิ่งไปเลยกูพี่อาเป้แม่ดูเลยมาเดียวพี่แม่ดูเลยเนี่ยสุดด้วยสองคนเนี่ยยิ่งไปนี่เลยสิกังซีกังซองเดียวนี่เนี่ยอาเซียนซีเวลตัวเต็มเลยสุดแล้วตัวด้วยจะส่งเดียว ถ้าบอกย่าเล็กแม่ลูกตุ้งย้อนเลี้ยงชีลูกตัวเจ้าหน้าบ่เลยตุ้งด้วยช่องชีแม่สวยเนาะตุ้งด้วยพี่รอได้ยังมาบ่เขาแต่แม่จะพักกันเลยอาเซียนก็เลยดูดูจะได้สั่งสนามยมโหเป็นเนี่ยเซนเจเซนแล้วจีรอชีจ้าบ่แต่นายเงี้ยยี่สิบมาเนี่ยตัวบอลฮารีย่ารู้จมารู้พรีเชลเลวามันนายเงี้ยนี่ชีบ่าเลยอุมาอินโดนีเซียรู้มันเดือดรู้อาเซียนเป็นบ่เนาะคุณอาจจะบอลย่ารู้แล้วบอกตุ้งกองทัพนี่จะได้จะตัวเนี่ยทีมจะมาอีกวันมุ่งพรี ที่จะเรียนจะตั้งเรียนนมาดีดูรู้รู้โลจินีเรโลจินามูรู้อันนี้ละยิ่งที่รู้อันนี้เรเอ่อพี่มีโอ้ทอมบีไฮมูคุณอาจจะเรียนดีกว่าจะหุ่นจีไม่เอาอะไรเลยสิ่งก่อนสิ่งจำเป็นจะดูเรียนเนี่ยสภาพเจ้าบุสุเรียนนิทามิวรู้แต่ชูไปไล่แม่นิทามิวที่เลสแท้จริงก่อนเลยเนาะแต่น้องไม่เอาจริงจังเอาเลยอันนิทามิวรู้ไปจะว่ารู้ต้องเด็ดอย่างนี้จะว่าอะไรดีใจไหมเนี่ยมาเลยจะว่าอย่างนี้เลย
ถ้าเราเอ็นยูจีเอ็มยูด้านนิวยอร์กสุยาเอ็นนั่งเงยใจมุ่งจีดอเซมาเอาเมื่อที่ปารีสคุณลุงยูฟิวยิมมาวันกูเช่นเบย์เจ้าจ้าบีเรตเวดอเซมาเอาเงูจีซุมยาอีกที่มาเรื่องโอเคจะมาเลยฟิวยิมมาวันกูเช่นเบย์เจ้าจ้าบีเรตเวดอเซมาเอาเงูจีซุมยาอีกที่มาเรื่องโอเคจะมาเลยฟิวยิมมาวันกูเช่นเบย์เจ้าจ้าบีเรตเวดอเซมาเอาเงูจีซุมยาอีกที่มาเรื่องโอเคจะมาเลยฟิวยิมมาวันกูเช่นเบย์เจ้าจ้าบีเรตเวดอเซมาเอาเงูจีซุ ဒီတပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
စစ်ကောင်စီကထိန်းချုပ်ထားတဲ့မြဝတီနဲ့မြမရုပ်တံကနေထူးခြားတဲ့ဂျင်ညာချက်တစ်ခုထုတ်ပြန်ပါတယ်ဂျင်ညာချက်ထဲမှာပြည်သူစေယုံတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဝန်တချို့ဟာစီရီယံပြုတ်လုပ်တာတခြားသူတွေကိုလည်းစီရီယံပြုတ်လို့ရမှာပါဝင်ဖို့လှုံ့ဆော်တာစတာတွေလုတ်ကင်နေတဲ့အတွက်အဲ့ဒီဆရာဝန်တွေကိုပုံမှန်900ကနဲ့အရေးယူထားကြောင်းဒါကြောင့်အဲ့လိုအရေးယူထားတဲ့ဆရာဝန်တွေ ပါတယ်တကယ်တော့အထုကုတွေပါမောက်ခတွေဆရာဝန်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေဟာရွေးကောက်ခံတည်ဆဲအစိုးရတရက်ကိုဖြုတ်ချပြီးဘုရုံမူကြီးမဲအောင်လှိုင်ဦးဆောင်နဲ့စစ်ကောင်စီကအာဏာရယူလိုက်တဲ့အပေါ်လက်မခံဆန့်ကျင်ဆန္ဒပြတဲ့အနေနဲ့စီဒီအမ်ပြုလုပ်ကြတာပါ
ပုံမှန်အတိုင်းဆိုရင်တော့စီဒီအမ်လုပ်တဲ့ဆရာဝန်တွေဟာအစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်ဝန်ထမ်းစီနီယာစီကံတွေနဲ့အညီရေးယူနောက်ဆုံးအဆင့်ဝန်ထမ်းဖြစ်ကနေထုတ်ပယ်ပြစ်လိုက်ရုံပါပဲဒါပေမဲ့စစ်ကောင်စီဟာဆရာဝန်တွေကိုဝန်ထမ်းစီနီယာစီကံနဲ့ကင်တွင်ရုံမကဖမ်းဆီးတာဖမ်းဆီးခံရမှာဆိုရင်ကြီး
တင်းဆောင်နေသူတွေကိုပုံမှန်900ကကြီးနဲ့အမှုဖွင့်တာစီဒီအမ်လုပ်နေစဉ်အတွင်းလူနာတွေကိုကုတာပေးတာကိုတားမြစ်တာလက်ခံကုတာခွင့်ပေးတဲ့ပုဂ္ဂလိကဆေးရုံစီကနေပရဟိတဆေးခန်းတွေကိုလိုင်စင်ပိတ်သိမ်းမယ်ဆိုပြီးချင်းချောက်ရုံမကအခုနောက်ဆုံးဆရာဝန်တွေနိုင်ငံသားထွက်လို့မရအောင်နိုင်ငံကူးလက်မှတ်ပေးဖြတ်တည်ထိလုပ်ကိုင်လာပါပြီရှေ့ပါဆက်ဖြစ်လာအောင်ပါလေ ဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပွဲဆင်နွှဲပြီးတဲ့အခါနောက်ပိုင်းဖွဲ့စည်းလိုက်တဲ့စစ်ကောင်စီကိုအတက်ကြွဆုံးစန့်ကျင်လှုပ်ရှားကြသူတွေထဲမှာဆရာဝန်တွေထိတ်ဆုံးကပါဝင်နေဆိုရင်လည်းမှားပါဘူးသူတို့တွေဟာစီဒီအမ်လို့ခေါ်တဲ့စီဗယ်ဒစ်အိုဘီဒီယန့်မူဗ်မန့်လှုပ်ရှားမှုကိုဥဆောင်ဆင်နွှဲကြပါတယ်သူတို့ရှင်းပြတဲ့စီဒီအမ်သဘောအကျဉ်းချုပ်ကတော့အလောက်ကနေနှုတ ကျမရဲ့အရာလိုအပ်ချက်ရှိတဲ့ပြည်သူတွေကိုကုသပေးရတာမျိုးကိုတော့အချိန်နေပေးတယ်လို့ဆက်ပြီးလောက်ကင်မယ်လို့ဆိုပါတယ်။ဥပမာပြည်သူစေယုံတွေမှာအရေးပေါ်လူနာခွဲစိတ်ဖို့လိုအပ်ရင်စီဒီအမ်လောက်ထားတဲ့ဆရာဝန်တွေကိုပါပါဝင်ဖို့ဖိတ်ခေါ်ရင်လာရောက်လောက်ကင်ပေးမှာဖြစ်တယ်လို့အခြားသောစေယုံစီကံပရာဟိတစီကံအပါအဝင်ဘယ်နေရာတွေမှာမဆိုကုသပေးမယ်ဆိုပြီးဖြစ်ပါတယ်။တကယ်လဲဆန CDM ဝင်နေတဲ့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကနေပဲရောက်ရာနေရာကနေကုသမှုပေးခဲ့တာနောက်ပိုင်းအဲ့လိုကုသမှုပေးနေတဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကိုစစ်တပ်နဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အချိန်ထိကုသမှုတွေပေးခဲ့တာတွေ့ရပါတယ
်အရင်ဆရာနာရှင်တွေလက်ထက်ကိုပြန်ကြည့်လိုက်ရင်မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍဟာ2017မတိုင်ခင်အတော်လေးကိုပြက်စီးယိုယွင်းနေခဲ့တာပါ2017ဘုရုပ်ကြီးဟောင်းသမရဦးသိန်းစင်အစိုးရတက်လာတဲ့အခါအခြားသောပြည်ပြင်ပြောင်းလဲရေးတွေလုပ်တဲ့ဤသူကျမ်းမာရေးကဏ္ဍကိုလည်းပြည်ပြင်ပြောင်းလဲရေးလုပ်ဖို့ကြိုးစားပါတယ်ဒါလည်းငကိုတော့ကထက်ကျမ်းမာရေးဘတ်ဂျက်နည်းနည်းတိုးပေးလိုက်တာကလွယ်လို့အခြားထူးထူးခြားခြားအကောင့်ထဲပေါ်နိုင်တာသိမတွေ့ခဲ့ရပါဘူး2016ခုနှစ်ဒေါက်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လာပြီးကျမ်းမာရေးဝန်ကြီးဒေါက်တာမြင့်ထွေလက်ထက်ရောက်မှသာဘက်ဆုံပြည်ပြင်ပြောင်းလဲရေးလုပ်ခဲ့သလိုကက်ဘိနက်ကလည်းကျမ်းမာရေးဘတ်ဂျက်တိတိကျကျတိုးပေးတာတွေ့မြင်ကြရပါတယ် NLD အစိုးရလက်ထက်ဘာတွေတိုးတက်ခဲ့တယ်လဲမေးရင်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကျန်းမာရေးစောင့်ရှောက်မှုကဏ္ဍကိုလက်ညှိုးထိုးပြလေးရှိပါတယ
်2020ပြည့်နှစ်စံပိုင်း COVID-19 ကပ်ရောဂါမြန်မာနိုင်ငံအတွင်းကူးစက်မှုရှိလာခဲ့ပြီးနောက်ပိုင်းကျန်းမာရေးဝန်ကြီးဌာနနှင့်အစိုးရရဲ့ကပ်ရောဂါကင်တွယ်ပုံကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပါအတိအမှတ်ပြုပြောဆိုတာတွေ့ကြရပါတယ်2020ပြည့်နှစ်ကို ADB ကထုတ်ပြန်တဲ့အစီရင်ခံစာအရအာဆီယံ10နိုင်ငံထဲမှာဖွံ့ဖြိုးတိုးတက်မှုအနှုတ်လက္ခဏာမပြတဲ့3နိုင်ငံနဲ့မြန်မာနိုင်ငံပါဝင်ခဲ့ပြီးစီးပွားရေး 1.8% ရာခိုင်နှုန်းတိုးတက်မှုရခဲ့တာကိုကြည့်ရင်နိုင်ငံစီးပွားရေးကိုတိတ်မထိခိုက်စေဘဲကိုဗစ်ကပ်ရောဂါကိုကင်တွယ်နိုင်ခဲ့တာတွေ့ရပါတယ်ဒီလိုအခြေအနေရလာအောင်ကျန်းမာရေးဝန်ကြီးဌာနကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေအများကြီးစ조사အားထုတ်ခဲ့လို့ဖြစ်ပြီးအစိုးရဘက်ကဝိုင်းကူတာကြောင့်လည်းပါပါတယ်ကျန်းမာရေးဝန်ကြီးဌာနဆရာဝန်ကြီးတချို့ရဲ့အဆိုအရ NLD အစိုးရလက်ထက်မှာပြည်သူ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍကုသရေးကဏ္ဍတွေမှာသုတေသနကဏ္ဍတွေမှာပါတိုးတက်မှုတွေရခဲ့တယ်လို့ဆိုကြပါတယ်အာဏာသိမ်းပြီးရဲ့နောက်စစ်ကောင်စီလက်ထက်မှာတော့အခြေအနေဟာပြောင်းလဲသွားပါပြီအာနာရှင်စနစ်ဆန့်ကျင်နေဆရာဝန်ကျန်းမာရေးဝန်ထမ်း85ရာခိုင်နှုန်းကျော် CDM ပါဝင်နေတာကြောင့်စေယုံစည်းကမ်းတွေလုပ်ငန်းလည်ပတ်မှုမလုပ်နိုင်တော့ပါဘူးအခါအားလျော်စွာအရေးကြီးလို့စေယုံမှာကုသမှုလာပေးတဲ့ပြပပုတ်ကလစ်ကစေယုံစည်းကမ်းနဲ့ပရဟိတစည်းကမ်းတွေမှာကုသမှုပေးတဲ့ CDM ဆရာဝန်တွေကိုစစ်တပ်နဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အခါအခြေအနေတွေပိုဆိုးသွားစေပါတယ်အလားတူကိုဗစ်ဓာတ်ခွဲစစ်ဆေးနိုင်မှုကုသမှုနဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေလည်းကောင်းကောင်းမလဲပတ်နိုင်တော့တာတွေ့ရပါတယ်။ကျန်းမာရေးဝန်ကြီးဌာနကမကင်တွင်နိုင်တော့တာကြောင့်ဒီကနေ့အချိန်မြန်မာနိုင်ငံမှာကိုဗစ်ရောဂါဘလောက်ပြန့်နှံ့နေတယ်၊ဘယ်နှယောက်ကူးစက်ခံရတယ်၊ဘယ်နှယောက်သေဆုံးကုန်တယ်ဆိုတာဘသူမှတိတိကျကျမသိနိုင်တော့ပါဘူး။ NLD အစိုးရလက်ထက်ကလေးကအိန္ဒိယနိုင်ငံကရထားတဲ့ကိုဗစ်ကာကွယ်ဆေး3.5 သန်းကိုလည်းအစီအစဉ်အတိုင်းစနစ်တကျထိုးနှံခြင်းမပြုနိုင်ခဲ့ပါဘူးအခုဧပြီလမှာတက်တန်းကုန်မဲ့ကာကွယ်ဆေးတွေမကုန်ကုန်အောင်တချို့မြို့နယ်ရက်ွက်တွေမှာအတန်ချက်ဆက်နဲ့အော်ပြီးဆန္ဒရှိတဲ့အသက်18နှစ်ပြည့်သူတိုင်းကိုထိုးပေးနေတာကိုလည်းတွေ့နေရပါတယ်
မြန်မာနိုင်ငံမှာဆေးအနာသိမ်းမှုကြောင့်နိုင်ငံစီးပွားရေးဘဏ္ဍာရေး နိုင်ငံတကာဆက်ဆံရေးပညာရေးအဖက်ဖက်ကယူရင်းကြဆင်းသွားခဲ့တယ်လို့ကျမ်းမာရေးကဏ္ဍကိုလည်းဆူဆူရွရွထိခိုက်နေတာတွေ့မြင်နိုင်ပါတယ်ဒီလိုအခြေအနေမှာစစ်ကောင်စီကနေကျမ်းမာရေးကဏ္ဍရဲ့ဒေါက်တိုင်တွေဖြစ်တဲ့ဆရာဝန်တွေကျမ်းမာရေးဝန်ထမ်းတွေကိုစီယုံပြီးတိုင်းပြည်နဲ့ပြည်သူအကျိုးလုံးရမယ့်အစားဖန်ဆီးတာထောင်ချတာစေကူးခွင့်မပေးတာစတဲ့ချင်းချောက်မှုမျိုးစုံလုံးနေရုံမက ုတွေပါလှုပ်လာနေတဲ့အတွက်ကျန်းမာရေးမန္တလေးပြိုလဲမဲ့အခြေအနေပြန်ပြီးဆက်ရောက်သွားနိုင်ကြောင်းပ
ါ။ UN American တဲ့မြန်မာဝိုင်းအစီအစဉ်တွေကို Washington မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။ကျွန်မအေဒနာကျော်ပါ။တော်ရှင်နေတဲ့မြန်မာပြည်သူပြည်သားတွေအားလုံးဘေးရန်ရဲ့ကင်းရှင်းကျန်းမာရွှင်လန်းကြပါစေရှင်။ VOA ကိုရေးလာတဲ့တော်ရှင်နေရဲ့ပေးစာတွေ email တွေ VOA Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရှင်နေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်တော်ရှင်နေကိုမြတ်တာတေးလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ပထမဦးဆုံးမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဘေးပြာဝေးကွာပါစေလို့ဆုတောင်းပေးလာကြတဲ့သောရရှင်ရဲ့မျက်ချက်တူလေးတွေပြောပြပေးကြပါရစေ။ဖြူဖြူဆိုတဲ့သောရရှင်ကပြည်သူပြည်သားတွေအားလုံးဘေးကင်းကြပါစေတဲ့။ Shirley Tan ဆိုတဲ့သောရရှင်ကတော့ Wish people in Burma are safe and healthy မြန်မာနိုင်ငံကပြည်သူတွေဘေးရန်ရဲ့ကင်းပါစေကျန်းမာကြပါစေလို့အင်္ဂလိပ်လိုဆုတောင်းပေးလာပါရစေ။ကိုဆိုးဆိုတဲ့သောရရှင်ကလည်းကိုတီစာဆန်ဘေးကင်းကျန်းမာပါစေတဲ့။ဟုတ်ကဲ့ပါအခုလိုဆူတောင်းပေးလာတဲ့သူတွေအားလုံးကိုမြန်မာပြည်သူတွေနဲ့ဒီကိုတေစာဆန်းကိုစားပေးရစုနဲ့ပြေးပြရစီလို့ပြန်ပြောပြောချင်ပါရဲ့နော်။နောက်ထပ်တော်ရရှင်တယောက်ကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အဖြစ်တွေကမင်္ဂလာမရှိလို့မင်္ဂလာလို့တောင်မပြောချင်ပါလို့ရေးလာပါတယ်ဖိတ်မှန်မှန်မှန်သူကမင်္ဂလာမရှိတော့မြန်မာနိုင်ငံဖြစ်သွားလို့မင်္ဂလာပါလို့နှုတ်ခွန်းမဆက်ပြရစီနဲ့နိုင်ငံအေဂျင့်တရားဝင်နဲ့အဖြစ်မရှိဖမ်းဆီးထားသူများပြန်လွတ်ဖို့စစ်ခွေးဝဲစားတွေနည်းနည်းမျိုးပြုံးပြောက်ွယ်သွားဖို့အမြဲဆုတောင်းလျက်ပါတဲ့တချို့တွေကတော့ပြည်သူတွေပေးခင်ပါလို့ဆုတောင်းသလိုသူ့လိုမျိုးဒေါ်လာရှင်မျိုးတွေဒီပြည်သူတွေကိုအငြင်းပေးနေတဲ့သူတွေနည်းနည်းပြောက်ွယ်ပါစေဆိုပြီးတော့ဆုတောင်းတဲ့စာတွေလည်းအများအပြားဖတ်ရပါတယ်နော်ဖီယိုရီစီစီနေကနာဆင်ပြေးရေးလာတဲ့သောရရှင်တွေကတော့တန်စင်တစ်ဆူရဲ့သောရရှင်ကလိုင်းမကောင်းဖီယိုရီသတင်းသားထောက်ရတာလဲပြတ်တောင်းပြတ်တောင်းဖြစ်နေတယ်။သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးအထူးတင်ပါတယ်။နောက်လဲအားပေးနေဦးမှာပါဗျာတဲ့။အောင်မိုဟိန်းဆိုတဲ့သောရရှင်ကလည်းဖီယိုကိုဆယ်စုနှစ်နှစ်ခုနီးပါးရေဒီယိုခစ်ခရေကအခုချိန်ထိတလေတစားနားထောင်ဆဲပါ။ဖီယိုကကျွန်တော်တို့ကို knowledge ဘူသူရာတွေ information တဲ့ချက်လက်တွေအများကြီးပေးနေတဲ့မီဒီယာကောင်းတစ်ခုဆိုတော့ thanks a million ကျေးဇူးအနန္တပါတဲ့မဝင်းဝင်းဆိုရတော့ရှင်က VOA သတင်းတွေအမြဲနားထောင်ရလို့ကျေးဇူးပါအခုလိုအချိန်မျိုးမှာသတင်းဥသတင်းတူတွေအတွက်ကျေးဇူးတင်လျက်ပါမြန်မာနိုင်ငံကြီးအမြဲအေးချမ်းအောင် VOA အဖွဲ့သားများဆုတောင်းပေးကြပါအောင်နော် VOA သတင်းတော်များအားလုံးလည်းဘေးရန်ရဲ့ကင်းကြပါစေတဲ့ဟုတ်ကဲ့ပါပေးရစုနဲ့ပြေးပါစေနော်မြန်မာနိုင်ငံကြီးအေးချမ်းအောင် VOA အဖွဲ့သားတွေအမြဲတမ်းဆူတောင်းနေပါလေ။အေးချမ်းအောင်ဆိုတဲ့သွားရှင်ကတော့ high view ရေသတင်းတွေနားဆင်ရလို့ကျေးဇူးပါနော်တဲ့။ Messenger ကနေပြောကျေးဇူးတင်စကားခက်တူတူရေးလာပါလေ။ဟုတ်ကဲ့ပါ။နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါရနော်။ရုပ်သံအစီအစဉ်တွေကိုလည်းကျွန်တော်တို့နေ့စဉ်ထုတ်လွှင့်ပေးနေတာပါ။ရုပ်သံအစီအစဉ်တွေကို Facebook ကနေရောဂျိုရုစလောင်းကပါဖန်ယူကြည့်ရှုနိုင်ပါလေ။ဘေးရန်ရဲ့ကင်းရှင်ကျန်းမာရှင်လည်းပါစီလို့ဆူတောင်းပေးချင်ပါလေ။နဲ့မြန်မာနိုင်ငံရဲ့အထူးအစီအဝေးတရက်ကိုဒီဒေတာရဲနိုင်ငံတွေကအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာကျင်းပသွားတဲ့တင်တော်လူတိုင်းကြည့်ကြပါရယ်နော်စနေနေ့ကကျင်းပခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရှင်တွေမှတ်ချက်တွေလည်းထောင်ပေါင်းချီရပါတယ်။ဒီမှာကျွန်မတချို့ကိုပြောပြပေးချင်ပါတယ်။သောရှင်နှွေဦးအောင်မွေးဆိုတဲ့သောရှင်မှာဒီမိုကရေစီကိုတိုက်ယူနေတဲ့နိုင်ငံတစ်ခုရဲ့အရေးအခင်မှာဒီမိုကရေစီမရှိတဲ့နိုင်ငံတွေဝင်ပြီးဆွေးနွေးဆုံးဖြတ်တဲ့အမှုကို ကဘာက ခွင့် မပြု တယ် မာ ဟဲ့ နောက်ထပ် တော်ရ ရှင် တယောက် ကတော့ စိုးမြင် ဆိုတဲ့ တော်ရ ရှင် မှာ တောင်း ဆိုတာ တွေ ကို မငင်း ပယ် တာ ဝမ်းသာ စရာ မဟုတ် သေး ပါ လက် ခံ မာ တယ် ဆိုတော့ မှာ အကောင့် ထဲ ဖော် ပြ တော့ မှာ ဝမ်းသာ ရ မှာ ပါ ASEAN ခေါင်းဆောင် တို့ ရေ တဲ့ တော်ရ ရှင် တွေ မြန်မာ နိုင်ငံ က နိုင်ငံ ရေး အခင် ချင်း နဲ့ ပတ်သက် ပြီးတော့ သူတို့ ရဲ့ တင်မြင် ယူဆချက် တွေ ကို မှတ်ချက် လေး တွေ ရေးလာ ကြတာ ဖြစ် ပါ တယ် နိုင်ငံရေးအမြင်နဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာရတဲ့နောက်တော်ရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်နော်အခုတလောတော့ကျွန်မကဒီတော်ရရှင်ရဲ့စာရီမှာရေးလာကြတဲ့
မိမိအာနာတီမြဲရေးမိမိနိုင်ငံနဲ့ပြည်သူကိုရောင်းစားနေကြတော့အာဆီယံအဖွဲ့နဲ့အိန္ဒိယဒီလိုဘက်နှစ်ဖက်ကိုယူအန်ဆိုတာကြီးကတရားမှုမတရားမှုဆိုတာတိုင်းပြည်သားများကိုကိုစားမပြုသူလိုပါပဲခင်ဗျာလေးစားပါတယ်ကျေးဇူးတင်ပါတယ် VOA
ဒီလိုမျိုးနိုင်ငံရေးကိစ္စရက်တွေနဲ့ပတ်သက်ပြီးကိုပိုင်ထင်ထင်ယူဆချက်တွေရေးလာတဲ့တော်ရရှင်တွေထဲမှာနောက်တော်ရရှင်တယောက်ကတော့
ဟန်ယူချင်းနဲ့ပူပေါင်းပါမယ်အရေးတော်ဝန်ကြီးအောင်မြင်ပြီးတဲ့အခါကျထောင်996ရေခရီးတိုင်းခွတ်ထွက်ခွင့်ပေးပါခွတ်ထွက်ခွင့်ပေးရင်ပူပေါင်းမယ်လို့တောင်းဆိုလာခဲ့ရင်ဟန်ယူချင်းအနေနဲ့လက်ခံလိုက်ပါပြည်တော်စုရဲ့လုံးလို့ရမယ်ပြည်တော်စုမဟုတ်ပဲပြည်တော်စုလုံးရင်လည်းလုံးတဲ့စုလုံးတဲ့ဖွဲ့ကအာဏာရှင်ဖြစ်သွားပါလိမ့်မယ်အဓိကကအာဏာရှင်လျှောက်ကအားလုံးလွတ်မြောက်ကြဖ
bien pound over pound and yaw, the car point peter away, bien pound malade, chow lavia, Malaysian and any quarter day, singing a chandas over it, quarter canayare, Malaysian and a lay, Moemachang, Usuraule, Tibu Luvare.
အင်တာနက်ဖြတ်တောက်ထားတဲ့ကိစ္စကအခုလိုအရေးကြီးအချိန်မျိုးသတင်းတွေနားထောင်ဖို့ဖတ်ရှုဖို့လိုအပ်တဲ့အချိန်မျိုးမှာဖြတ်တောက်ထားတာဖြစ်တဲ့အတွက်ကြောင့်မလို့လူစုအနေနဲ့အတော်လေးကိုတယောင်မှထိခိုက်မှုတွေရှိစေပါရဲ့နော်ဒါကြောင့်မလို့အများကလည်းအခုလိုအချိန်မျိုးမှာအင်တာနက်ကိုရည်ရွယ်ချက်ရှိရှိဖြတ်တောက်ထားတာဖြစ်တယ်လို့ဝေဖန်နေကြတာပါဒီမှာတော်ရရှင်တယောက်ရေးလာတာကတော့မင်္ဂလာပါဗီ ရတဲ့အတွက်တီးခွင်ရနေတဲ့အတွက်တော်ပါသေးရဲ့လို့တွေးမိပါတယ်ဒီလိုမှမဟုတ်ရင်မျက်စိပိတ်နားပိတ်ဘာမှမသိရမကြားရပဲဟိုးရှိရှိကခစ်ကိုပြန်ရောက်သွားသလိုဖြစ်ပါလိမ့်မယ်ကျွန်တော်သိချင်တာကတော့ဘာကြောင့်စစ်ကောင်စီကအင်တာနက်ကိုဖြတ်လိုက်ပါသလဲသူတို့ရုံမှမှုကိုကဘာကသိမှကြောက်လို့လားဒါပေမဲ့ဒီလိုတွေလုပ်နေတာဟာလူအခွင့်အရေးကိုချိုးဖောက်တာမို့ဒီမိုကရေစီစာနှုန်းနဲ့လည်းမကန့်ညီပါဘူး။ကြောင်သူတော်ကြွက်တခိုးတွေဟာဇက်သိမ်းမလှတတ်ဘူးဆိုတာသိစေချင်ပါတယ်။ပြီးတော့ VOA ကိုဆက်သွယ်လို့ရမယ့်လိပ်စာတွေကအီးမေးလ်လိပ်စာအပြင်တယ်လီဖုန်းနံပါတ်ကိုပါထည့်ပြောပေးစေချင်ပါတယ်။အခုအချိန်ကတယ်လီဖုန်းလိုင်းနဲ့ပဲဆက်သွယ်လုပ်လို့ရတာမို့ပါ။ကျွန်တော်ကမကွေးတိုင်းကံကောခရိုင်ထီးလင်းမြို့နယ်တောရွာလေးတစ်ခုကပါ။စာပြံမဲ့တနင်္ဂနွေနေ့ကိုညွှန်နေပါမယ်ဗျာ။ပြည်သူတွေကြတဲ့သွေးနဲ့မျက်ရည်ကသူတို့အတွက်ဘဝအဆက်ဆက်မှာမရင်မီတမျှဘူလောင်ခံစားရပါစေလို့ဆုတောင်းလိုက်ပါတယ်။အရေးတော်ပုံကြီးအောင်ပါစေ
။စက်သိမ်းမလာတဲ့ဘူးဆိုတာသတိချက်စီချင်ပါတယ်ဒီသောရရှင်ရေးလာပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ကျွန်တော်ကပြည်ပရောက်ထိုင်းနိုင်ငံမဟာချိုင်းစမုံစခွန်ခရိုင်တလက်ကွေးဝင်းတွင်းမှာအလုပ်လုပ်နေတဲ့သူတယောက်ဖြစ်ပါတယ်ဆိုတော့နာမည်ရေးလာပါတယ်ကျွန်မနာမည်တော့မပြောတော့ပါဘူးเนาะဒီသောရရှင်ကလည်းအခုလိုမျိုးမြန်မာနိုင်ငံမှာအင်တာနက်ဖြတ်တောက်ထားတဲ့အချိန်သတင်းဌာနတွေရဲ့သတင်းတင်ဆက်မှုတွေကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ
်ဟုတ်ကဲ့ပါအခုလိုမြန်မာပြည်ကဆက်အာဏာယူတွေကအင်တာနက်တွေ Wi-Fi တွေပိတ်ထားတာကြောင့်တချို့မြို့နယ်အသီးသီးကဆက်အာဏာကိုတော်လှန်နေတဲ့နယ်ကသတင်းတွေကိုကမ္ဘာတစ်ဝန်းနိုင်ငံကြီးတွေသိအောင်လို့အကူအမဦးတော်တို့ BOA သတင်းဌာနကအရေးကြီးသတင်းမှန်တွေကိုကဘာကြီးသိအောင်ထုတ်ဝေဖြန့်ချိပေးပါလို့အနူးညွတ်မြတ်တရရခံပါတယ်အမားတို့သတင်းဌာနကိုဒီစာလေးရောက်ရှိသွားပြီးဌာနကမီဒီယာတွေအားလုံးသိရှိသွားရင်ပဲကျွန်တော်အလွန်လုံးပဲဝမ်းသာကျေနပ်နေပါပြီဌာနကအားလုံးသောသူတွေလည်းကိုယ်စိတ်နှပြကျမ်းမချမ်းသာလို့တတ်တော်ရာကြော်ရှည်ပြီးတော့နိုင်ငံအကျိုးကိုထမ်းဆောင်နိုင်ပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်အားလုံးကိုကျေးဇူးအထူးတင်ပါတယ
်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါရဲ့နော်တိတ်တောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးချင်ပါရဲ့ရှင် ဒီနေ့ကျွန်တော်တို့ရဲ့ညမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာစိတ်သချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆခြင်းတွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့
ကျောင်းလာပြမလို့ဒီလိုမှမဟုတ်ရင်အစီအစဉ်ကိုတင်ဆက်ပြီးပါမယ်။ဒီလိုမှမဟုတ်ရင်အခုလိုမြန်မာပြည်ကဆက်ရနာယူတွေကအင်တာနက်တွေ၊ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်းFacebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။Facebook မှာ
Thank you. Fighting all my friends from Yangon. I miss you guys. Fighting အလုံးကိုတတိယလွမ်းဆိုးလျက်ပါဆိုပြီးတော့မိုက်ကယ်လျန်ဆိုတဲ့သူရရှင်တငယ်ချင်းတွေတချင်တောင်းလာပါတယ်ရှင်ကြည့်တော့ဒီတစ်ပတ်သူတောင်းထားတဲ့တချင်လေးထုတ်လွှင့်ပေးကြပါရနော်အရင်တိုင်းရန်ကုန်ဆိုတဲ့တချင်လေးအလုံးနားဆင်ခံစားနိုင်ကြပါစေရှင်
ဒီမှာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်တွေရေဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းစာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းတွေတစ်ပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်။ရှင်းထုတ်
ဒီလေချင်တိုင်းမယ်လူတိုင်းမမေ့လို့ချစ်တာချစ်ကြမယ်ပြန်စီပြမဝစီကောင်းမြင်နေခွေမြင်ပြမဟုတ်ခဲ့ရလားတော့နားလဲချမ်းမုံမျိုးကြီးမင်းလား
တင်းတွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဗဟုသုတရရှိဖို့တင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညီလူလည်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံထဲထဲဝင်ဝင်ပါဝင်နေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့အာဆီယံအကြောင်းပြောပြပေးပါမယ်။ရှိကောက်ကတော့ The Association of Southeast Asian Nations ဖြစ်ပြီးမြန်မာလူတော့အရှိတောင်အာရှနိုင်ငံများအသင်းလို့ခေါ်ဆိုပါတယ်။အာဆီယံစတင်ပေါ်ပေါက်ခဲ့တဲ့အချိန်ကတော့1969ခုနှစ်ဩဂုတ်လ10ရက်နေ့ဖြစ်ပါတယ်။အဲ့ဒီနေ့ကအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကနိုင်ငံသားရေးဝင်ကြီး5ဦးဟာအာဆီယံ Declaration ကိုခေါ်တဲ့အာဆီယံကြေညာစာတမ်းကိုလက်မှတ်ရေးထိုးခဲ့ပြီးအာဆီယံကိုဖွဲ့စည်းခဲ့ကြတာပါ။1984ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဘရူနိုင်း1995ဇူလိုင်လ28ရက်နေ့မှာဗီယက်နမ်1998ခုနှစ်ဇူလိုင်လ23ရက်နေ့မှာလာအိုနဲ့မြန်မာ1999ဧပြီလ30ရက်နေ့မှာတော့ကမ္ဘောဒီးယားစတဲ့အရှိတောင်အာရှမှာရှိတဲ့နိုင်ငံအလုံးကြီးပါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပြီးအခုဆိုရင်အာဆီယံအဖွဲ့ဝင်နိုင်ငံပေါင်း10နိုင်ငံရှိပါတယ်အရှိတောင်အာရှဒေသမှာရှိပြီး2002ခုနှစ်မှာလွတ်လပ်ရေးရခဲ့တဲ့အရှိတီမောနိုင်ငံကတော့အဖွဲ့ဝင်ဖြစ်နိုင်ရေးအတွက်လုပ်ငန်းစဉ်အဆင့်တွေမှာပဲရှိပါသေးတယ်။အာဆီယံကိုဖွဲ့ရတဲ့အဓိကရည်ရွယ်ချက်တွေကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးပူးပေါင်းအားထုတ်ကြိုးပမ်းပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လူမှုဘဝတွေမြင့်မားလာစေဖို့ကြီးကြီးမားထွန်းကားလာစေပြီးအရှိတောင်အာရှဒေသတွင်တစ်ခုလုံးငြိမ်းချမ်းသာယာကျွယ်ဝလာစေဖို့ဆိုတဲ့အချက်တွေပါပါတယ်။ဒါဖြင့်ကုလသမဂ္ဂရဲ့သဘောတူပြည်ရင်အတိုင်းနိုင်ငံတစ်ခုနဲ့တစ်ခုအကြားတရားမျှတမှုနဲ့ဥပဒေစိုးမိုးမှုကိုလေးစားလိုက်နာအခြေခံပြီးဒေသရင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဖော်ဆောင်ပေးဖို့ရည်ရွယ်ချက်ချင်းတူညီတဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲပူးပေါင်းပြီးရလကောင်းတွေရအောင်ဆောင်ရွက်ကြဖို့ဆိုတဲ့အခြေခံအချက်တွေလည်းပါဝင်ပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွက်သတ်မှတ်ထားတဲ့အခြေခံစီးနင်းစည်းကမ်းတွေကတော့နိုင်ငံတစ်ခုချင်းစီရဲ့လွတ်လပ်ရေးအချုပ်အခြာအာဏာဒဏ်လူညီမျှရေးနယ်မြေပိုင်ဆိုင်မှုအမျိုးသားရေးလက္ခဏာစတဲ့အချက်တွေပေါ်မှာအပြန်အလှန်လေးစားကြဖို့အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံဖြစ်ချင်မှုဆိုင်ရာလုပ်ငန်းတွေပြည်ရင်းရေးကိစ္စတွေအပေါ်တနိုင်ငံနဲ့တနိုင်ငံဝင်ရောက်ဆွတ်ဖက်မှုတွေမလုပ်ဖို့ငြိမ်းချမ်းရေးပြပြစေမဲ့အငင်းပွားမှုတွေသဘောရမတူညီမှုတွေမျိုးမရှိစေဖို့နဲ့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ဆိုပြီးသတ်မှတ်ထားပါတယ်။အာဆီယံမူဝါဒတွေချမှတ်တဲ့အမြင့်ဆုံးကဏ္ဍကတော့အာဆီယံဆမ်မစ်လို့ခေါ်တဲ့အာဆီယံထိပ်သီးညီလာခံဖြစ်ပါတယ်။ဒီညီလာခံကိုအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကတက်ရောက်ကြရပါတယ်။အာဆီယံဟိတဥက္ကဋ္ဌကိုတော့အဖွဲ့ဝင်နိုင်ငံတွေကအင်္ဂလိပ်အခရာအစဉ်အတိုင်းတစ်နှစ်တစ်ကြိမ်တောင်းဝင်ယူရပါတယ်။အခု2021ခုနှစ်အတွက်ဘရူနိုင်းနိုင်ငံကတာဝန်ယူထားပါတယ်။နောက်ဆုံးသတိသနာပြုထားတဲ့စီးရင်စရာတွေအရအာဆီယံနိုင်ငံတွေထဲမှာစင်ကာပူနိုင်ငံနဲ့ဘရူနိုင်းနိုင်ငံတွေဟာကမ္ဘာအချမ်းသာဆုံးစီးရင်ထိပ်တန်း၅နိုင်ငံထဲမှာရှိနေပါတယ်။ကမ္ဘာစီးရင်ဆုံးနိုင်ငံတွေထဲမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေတခုမှမပါပေမဲ့ကုလသမဂ္ဂရဲ့ကမ္ဘာအဖွဲ့ပြုမှုအနည်းဆုံးနိုင်ငံစီးရင်ထဲမှာတော့ကမ္ဘောဒီးယား၊လာအိုနဲ့မြန်မာနိုင်ငံတွေပါဝင်နေတာပါရှင်။
တနင်္ဂနွေနေ့ညအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။မြန်မာစစ်တပ်ကအာဏာသိမ်းတာ3လနေပါရှိလာနေပြီးပြစ်ခတ်ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဒီနေ့မှလည်းဆက်အာဏာရှင်စန့်ကျင်ရေးနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံတဲ့ခြေတက်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ကမြို့အတော်များများမှာပြုလုပ်ခဲ့ကြပါတယ်။ဒီကနေ့လောင်းလုံးတပိတ်ပြစ်ခတ်ဖြိုခွဲခံခဲ့ရတာကြောင့်လူစုခွဲလိုက်ရပြီးတဲ့နောက်ဆန်ကတ်တချို့သိမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တနင်္လာရီတိုင်းမြေမြို့မှာလဲတက္ကသိုလ်ကျောင်းသားတမကအဖွဲ့ဝင်၅ဦးမနေ့ဧပြီလ24ရက်နေ့ညကဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်တိုက်စုံမှုတွေအများပြားရှိခဲ့တဲ့မန္တလေး၊မုံရွာနဲ့ကလေးမြို့တွေမှာလဲဒီကနေ့ဆက်အာဏာသိမ်းမှုစံကျင်ရင်းနဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းချီတက်ဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။အာဆီယံရဲ့ဆွေးနွေးပွဲနိုင်ငံတစ်ခုဖြစ်တဲ့ဩစတြေးလျနိုင်ငံအနေနဲ့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုအပြုသဘောနဲ့ထောက်ခံပေးတော့မှာဖြစ်ပြီးအာဆီယံအနေနဲ့အချက်၅ချက်ပါဆုံးဖြတ်ချက်ကိုအများဆုံးအကောင့်ထဲပို့ဖို့အတွက်တိုက်တွန်းကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်က ဒီကနေ့ရဆွဲနဲ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်တင်းငွေနေည VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေလူရပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကျွန်တော်ဆုံးမလိုက်ပါခင်ဗျာ